မြန်မာတရုတ်တယ်မန်ဆက်ဆံရေး290ပြည့်မြန်မာနိုင်ငံကိုတရုတ်သမ္မတရဲ့နှစ်ရက်တာခီးစဉ်တွင်မှာတော့နိုင်ငံသားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်။ဒီအထဲမှာလုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရေးနဲ့စိတ်ကန်းနေဆက်စီးပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုအဓိကလုပ်ငန်းတွေပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာချုပ်နွားလေးကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေနဲ့နောက်လေးလာစောင့်ကြည့်သူတွေဘက်ကဘယ်လိုမျိုးသဘောထားအမြင်ရှိပါသလဲ။ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကမေးမြန်းပြီးတင်ပြထားပါတယ်။
တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာချုပ်တွေကိုမြန်မာသမ္မတနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမကဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့မှောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြရဲ့စီမံကိန်းတွေထဲမှာအများစိတ်ဝင်စားကြရဲ့စီမံကိန်းတစ်ခုကတော့ကြောက်ဖြူရေနပ်စိတ်ကန်းရဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒုဥက္ကဋ္ဌရခိုင်ပြည်နယ်ဗန္ဓာရေးအခေါ်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
ဒါတော့ကျွန်တော်တို့ဒေတာတော့ကောင်းလာတယ်ဒေတာအလုပ်တန်းလေးရမယ်ဒေတာဖွင့်ပြလို့ရှိမှာပေါ့ဒါလုပ်ကင်းတဲ့လုပ်ငန်းတွေပဲကျွန်တော်တို့သုံးသပ်ပေးရမှာ
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရေနပ်စစ်ကန်ရဲ့အထူးစီးပွားရေးဆောင်ကို2018ဇန်နဝါရီ10ရက်မှာမူပေါင်းသဘောတူစာချုပ်ချုပ်ဆိုခဲ့တာဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစုရှယ်ယာများနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုချက်ပြီးချုပ်ဆိုခဲ့တာဖြစ်ပါတယ်ဒီကြောက်ဖြူထူးစီးပွားရေးဆောင်ကနေတဆင်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့လယ်ပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်တယ်လို့မြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသစွဲနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ၅သိန်းလောက်ကိုအလုတ်ကန်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုံခြုံသဘောတူစာချုပ်တွေနားလည်မှုစာချုပ်တွေရေးထိုးဖို့အတွက်အစိုးရနှစ်ရလုံးကချင်းချင်းချင်းချင်းနဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေးလာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာကွန်လာရီဒီသဘောတူညီချက်ဒီ MOU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားရှိတယ်ဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဒါပေမဲ့ဆက်ဆံရေးမှာနော်နားလည်မှုတွေ၊ယုံကြည်မှုတွေ၊ကူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်ကမြင်ပါတယ်
နိုင်ငံကြားမှာအစိုးရချင်းမှာမကပြည်သူအချင်းချင်းကြားမှာပါဆက်ဆံရေးကောင်းမွန်လာဖို့အလားအလာတွေပုံများလာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိချုပ်ဆိုခဲ့တဲ့စာချုပ်တွေဟာတိုင်းပြည်ရဲ့အကျိုးစီးပွားကိုဘယ်လောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံမှုလုပ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးအတွက်တရုတ်နိုင်ငံပိုင်ဘဏ်တစ်ခုတည်းကနေချေယူခိုင်းတာစာချုပ်ပါနှစ်ရှည်စီမံကိန်းကာလအတွင်းမှာတခြားနိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လွတ်ကင်ခွင့်မပေးရာတရုတ်လုံသားအသုံးပြုကျင်တာမျိုးတွေကိုစောင့်ကြည့်လေ့လာသူတွေကသဘောမချကြပါဘူးဒီလိုအချက်မျိုးတွေကိုတားဆီးနိုင်ဖို့ကရှိမီနဲ့မြကြီးနားနန်ကျင်စီဝါရေးဆောင်ပါဝင်အထူးစီဝါရေးဆောင်အတွက်ချုပ်ဆိုထားတဲ့နားလည်မှုစာချုပ်တွေမှာပါမှာကိုစိုးရိမ်မိရလို့မြကြီးနားဒေသခံဒေါက်တာအမ်ခွန်လာကပြောပါတယ်
ဘယ်လိုလဲလို့လာမီးဒီအစီအစဉ်ဆိုမီးဒီနိုင်ငံဆိုလာလို့ရတော့ဆိုအီလာတော့လာလို့လို့ရတယ်ကျွန်တော်က welcome လုပ်ရမှာဒါပေမဲ့တော်ကြတယ်ကိုယ့်နိုင်ငံဥပဒေနဲ့ MOU နားလည်ပြီးဆက်ကြတာနောက် MOU နားလည်ဖို့ဘောရီရက်ဒီအဲအစစ်အစစ်သွားရခြင်းကကိုယ့်ရဲ့ national interest ကိုဘယ်လောက်ကမှလုပ်ပြီးနိုင်လဲရတယ်ယူကြီးကဖြစ်တယ်ဆိုပြောလို့ရမှာ
ဒီကနေ့နှစ်နိုင်ငံချုပ်ဆိုခဲ့တာမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်14ခုဖြစ်နိုင်ချေနားလည်မှုစာချုပ်10ခုသဘောတူညီချက်က3ခုစုစုပေါင်း33ခုချုပ်ဆိုခဲ့တာပါ2020ခုနှစ်အတွက်ပထမဆုံးနိုင်ငံခြားခရီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ဟာဒီနေ့နေ့လယ်2:45မိနစ်မှာတရုတ်ပြည်ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ
်ကိုစောထပ်ပါရှင်